Donald Trump သဘောဖြစ်လာတာနဲ့အတူကိုယ်သွေးစစ်အစ်စ်တွေဖြစ်လာမလားစိုးရင်လာကြတဲ့အချိန်မှာဥရောပသမဂ္ဂဂျာမနီနဲ့တရုတ်ခေါင်းဆောင်တွေကကမ္ဘာတစ်ဝန်းပူးပေါင်းဆောင်ရွက်ရေးကိုကာဝယ်ကြဖို့ကမ္ဘာစီးပွားရေးညီလာခံမှာအင်္ဂါနေ့ကပြောလိုက်ကြပါတယ်။ဆွစ်ဇာလန်မှာကျင်းပနေတဲ့ညီလာခံမှာဒီပတ်သမ္မတ Trump ကအွန်လိုင်းကနေစကားပြောဖို့ရှိနေပါတယ်။ Mr. Trump ကမပေါ်ပြပေမဲ့ Facebook ကာဝယ်ရေးဝါဒနဲ့တော့ကိုယ်သွေးစစ်မှာဘယ်ကုန်းမှရောက်မှာမဟုတ်တယ်လို့နိုင်သူလည်းရှိမှာမဟုတ်ဘူးလို့တရုတ်ဒုတိယဝန်ကြီးချုပ် Ding Chuchan ကပြောကြားလိုက်ပါတယ်။TikTok ကိုတဝက်ရောက်မှုသူဆိုပြုထားတာကိုနတ်မခံဘူးဆိုရင်တရုတ်ပစ္စည်းတွေပေါ်အခွန်ချမယ်လို့ Trump ကတနင်္လာနေ့ကပြောထားပါတယ်။ဒါပေမဲ့ Mr. Trump နဲ့စောစောထိတွေ့ဆက်ဆံပြီးညှိနှိုင်းမှုအစင်သည့်ရှိနေပါတယ်လို့ EU ကောင်ချီဥက္ကဋ္ဌ Von der Leyen ကတော့ဆိုပါတယ်။တရုတ်နဲ့လည်းအပြုသဘောထိတွေ့ဆက်ဆံရမယ်လို့လည်းသူမကဆိုပါတယ်။ America ပထမလို့ Trump ကပြောသလိုလှုပ်တဲ့လှုပ်မှာပါ။ကိုတိုင်းပြည်ရဲ့အကျိုးစီးပွားဥထိပ်ထားတာမမားပါဘူး။ဒါပေမဲ့တခြားသူတွေနဲ့ပူးပေါင်းဆောင်ရွက်ရေးနားလည်ရေးဟာလည်းခမည်းအကျိုးစီးပွားဖြစ်ပါတယ်လို့ Germany ဝန်ကြီးချုပ် Scholz ကတော့ပြောကြားလိုက်ပါတယ်။